မုံတိုင်းတန်ခံရတဲ့ရန်ကုန်တိုင်းအတွင်းဒဂုံမြို့သိမြို့နယ်နဲ့လှိုင်းသာယာမြို့နယ်တွေမှာနေရည်ပြက်စီးတွေလဲကျနေတဲ့သစ်ပင်တွေနဲ့ပိတ်နေတဲ့ရေမြောင်းတွေကြောင့်ရေအိုင်တွေကနေတဆင့်ခြင်တွေပေါက်ဖွားပြီးအခုလိုသွေးလိုတုတ်ကေးရောဂါအဖြစ်များလာတာလို့သိရပါတယ်။မိုးရင်းကာလနေစရာအိမ်လုံးဝမရှိဖြစ်နေတဲ့မုံတိုင်းသိမိသားစုတွေမှာချင်းရံကနေကာကွယ်နိုင်အောင်ချနောင်ဆောင်နေလုံလုံလောက်လောက်မရှိတာကြောင့်သွေးလွန်တုတ်ကွေးပိုးတည်လာတဲ့ချင်းတွေအကိုက်ခံရပြီးကလေးငယ်တွေအကြမှာသွေးလွန်တုတ်ကွေးရောဂါဖြစ်ပွားနေတာဖြစ်ပါတယ်။မုံတိုင်းတင်ကလေးတွေအတွက်တန်ရှင်းတဲ့ပတ်ဝန်းကျင်နဲ့ကျန်းမာရေးစောင့်ရှောက်မှုဟာအရေးကြီးလိုအပ်တယ်လို့ရန်ကုန်တိုင်းတွင်ကကျန်းမာရေးဝန်ထမ်းတဦးကလည်းအခုလိုပြောပါတယ
်။အရေးကြီးဆုံးကတော့ချင်းမကိုက်ဖို့ပါပဲ။ကျမတို့ဒီမှာချင်းမရှိအောင်လုပ်ဖို့ပပားတစ်ခုကိုမှမလုပ်ထားပါဘူး။ကလေးတွေမှာလေဘောင်းဝင်ချေလေးပါလေဝတ်ပေးဖို့ဆိုတာမှအဝိဇ္ဇာကလည်းမလုံတော့ပါဘူး။နောက်ရေခွက်တရားလည်းပတ်လေဝိုင်းလို့အမိုက်တွေကလည်းပုံးလို့ဟိုမြောင်းတွေကလည်းပိတ်လို့နောက်ဓာန်ပေးရေခွက်ရေအိုင်တွေကလည်းပဲအမြဲလို့ပဲရေတွေလည်းရှိဘူး။နောက်အစာအတောက်တွေကလည်းကလေးတွေကဖြစ်တယ်လို့စားကြတာ။ချို့လေအာဟာရလည်းမကြည်ဝတာလည်းပါတာပေါ့လေ။
မြို့သိမြို့နယ်တွေကရက်ွက်တွေပုဂ္ဂလိကအသေးစားဆေးကန်းတွေမှာသွေးလွန်တုတ်ကွေးရောဂါကြောင့်ဆေးလာကူတဲ့ကလေးငယ်ဥယျာဉ်အတွက်ဟာအတော်များနေပါတယ်။ဆရာဝန်တွေရဲ့ညွှန်ကြားချက်နဲ့ဆေးကန်းတွေကနေတစင်းမြို့သိကမြို့နယ်ဆေးရုံတွေကိုတက်ရောက်ကူတာနေကြပါတယ်။အဲ့ဒီမြို့နယ်ဆေးရုံတွေကလည်းရန်ကုန်ကလေးဆေးရုံကိုတွားဖို့ထပ်မံညွှန်ကြားတဲ့အတွက်မြို့သိမြို့နယ်ကကလေးမိဘတွေအကြားမှာငွေကြေးမလုံလောက်တဲ့အခက်အခဲဖြစ်နေကြတယ်လို့သူကဆက်ပြောပါတယ်
။ဖွင့်ကြတော့လည်းပြတော့မပြနိုင်ပါဘူး။ဆေးရုံကရင်လည်းပတ်စံအရန်ပေးရတာ၊ကုန်ရတယ်။ဟိုစဝင်ကလေးကပတ်စံကုန်တာပဲလေ။ဆရာမတွေကလည်းတောင်းတာပဲ။ပြီးတော့အတော်တော်ကလေးကတွားနိုင်တာပဲများပါ။သူတို့ကသူတို့ဟိုဆေးလေးဝယ်တိုက်ဒီဆေးလေးဝယ်တိုက်ရင်လည်းနောက်ကြတော့လည်းပြီးသွားတာပါလေ။
အခုလိုမြို့သိမြို့နယ်တွေမှာသွေးလွန်တုတ်ကွေးရောဂါဖြစ်ပွားနေတဲ့အတွက်ကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့သွေးလွန်တုတ်ကွေးဖြစ်နေတဲ့ရက်ွက်တွေမှာခြင်ဆဲတွေကိုလိုက်မှုတ်ပေးပါတယ်။ဒါနဲ့ပတ်သက်ပြီးမြို့သိနေပြည်သူတို့ကလည်းအခုလိုပြောပါတယ်
ကျန်းနမှာကလေးရသွေးလွန်တုတ်ကွေးဖြစ်တဲ့အခါကျတော့ဒီကအိမ်မိခင်နဲ့ကလေးရနေပြီးတော့သူတို့အိမ်မှုတ်တယ်လို့တောက်ခေါ်ပေးရလေတောက်ခေါ်ပေးပြီးတော့အဲ့ဒါသတောင်းခွဲနဲ့သူတို့တစ်ခါလာမှုတ်ပေးတယ်တစ်ခါမှမဟုတ်သတောင်းခွဲပဲသူတို့ဘယ်နေမှာဖြစ်ဖြစ်အဲ့သတောင်းခွဲကိုဆုပြီးသူတို့ပေးပြီးတော့လမ်းထဲမှာရှိတဲ့လူတွေကဆုပြီးတော့ပတ်စံပေးရ
အခုလိုသွေးလွန်တုတ်ကွေးချင်မကိုက်အောင်ချင်စဲမှုတ်ယုံနဲ့တော့မလုံလောက်ဘူးလို့သူကဆက်ပြောပါတယ
်လမ်းမှုတွေကနေပြီးတော့ဒီမှာရှိတဲ့မြောင်းတွေကိုဖော်မယ်ဒီကြခါကြတော့မြက်တွေပါရရှင်းမယ်ဆိုလို့ရှိရင်တော့အဆင်ပြေတာပေါ့အဲ့လိုမဟုတ်ဘဲနဲ့ဒီလိုပဲလာမှုတ်တယ်မှုတ်တဲ့ချိန်မှာရှင်းရပြေးမှာပေါ့မမှုတ်တဲ့ခါကျချင်းရပယ်ပြေးမှာအမှန်ဆိုလို့ဆိုရင်ဘေးနောက်မှာရှိတဲ့မြက်တွေပါရရှင်းပြီးတော့မှမှုတ်ရမှာခွာသူကဒီတိုင်းလာပြီးတော့မှုတ်သွားတယ်ဆိုပေမဲ့အဲ့ဒီမှုတ်တဲ့နေ့ပဲချင်းမကြိုက်တာ
ကျန်းမာရေးဝန်ကြီးဌာနအနေနဲ့မုံတိုင်းတင်ဒေတာတွေကကလေးတွေနဲ့သက်ကြီးရွယ်အိုတွေအတွက်ကူးစက်ရောဂါတွေမဖြစ်ပွားနိုင်အောင်စနစ်တကျကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တွေလုပ်ပေးတဲ့လို့စေတနာဝန်ထမ်းကျန်းမာရေးဝန်ထမ်းတွေကပြောဆိုနေကြပါတယ်ရှင်